ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာအစိုးရရဲ့ညဉ့်ဉေးကော်မရှင်ခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံရမှာမြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်အဖွဲ့၄ဘွဲ့ကိုယ်စားလှယ်တွေကသူတို့ရဲ့ bilateral ပနမအပြည့်ရဲ့စာချုပ်မူကြမ်းတွေကိုညဉ့်ဉေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကိုပေးလိုက်တာဖြစ်ပါတယ်။ KIO, TNLA, MMDA, AA တို့ရဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် bilateral ceasefire agreement မူကြမ်းအဆိုပြုချက်တွေနဲ့ပတ်သက်လို့မနေ့ကမူဆယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ငင်းငင်းကော်မရှင်ဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်ငင်းငင်းစနေဝဲတွေမှာဒီလေးဝက်လုံးအနေနဲ့ပါပါနိုင်ဖို့ဆိုပြီးတော့အနောက်ကိုရတော့ပြင်ဆင်နေရရှိပါတယ်ဟိုအေးရင်းနဲ့တရားကျွန်တော်တို့ဘာမှဟိုအများကြီးပြောတာလည်းမရှိဘူးသူတို့ရဲ့ trust ကိုကျွန်တော်ဖွဲ့ကောင်းဆောင်သူတို့ပေးရတယ်ရှိတယ်ပေါ့နော် NCA ဆိုတော့တနင်္ဂနွေပြခတ်တကယ်မူရစေဘောလို့စာချုပ်ဆိုတာနိုင်ငံရေးစနေဝဲတွေသွားနိုင်ဖို့အတွက်ကိုချုပ်ဆိုတာပဲသူရဘက်ကတော့နိုင်ငံရေးစနေဝဲတွေအောင်သွားဖို့ဆိုရင်အစီထိုးဖို့လိုတယ်လို့ပြောတာပေါ့အဲ့တော့ဒီကြားထဲမှာမထိုးနိုင်သေးဘူးဆိုရင်လည်းနာတီယိုစီယိုပိုင်လက်ထရိုထိုးဖို့ဆိုတာမျိုးရှိမယ်ဆိုရင်လည်းအနှီးနိုင်ဖို့ပေါ့ဒီထဲမှာ NCA ဆိုတဲ့ထိုးပါမယ်ဆိုတဲ့ဖိဒီကိုတီပါမပဲဒီလိုမျိုးအလက်ထရစာကြုတ်ရလည်းချက်လာမယ်လို့ထင်ပါတယ
်။မူကြမ်းအဆိုပြုချက်တွေကိုဒီအစည်းအဝေးမှာတင်ပြလာတဲ့အတွက်အသေးစိတ်ဆွေးနွေးလို့မရသေးတာကြောင့်မေလတတိယဘက်မှာထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။မေလတတိယဘက်မှာပြုလုပ်မဲ့တွေ့ဆုံပွဲနဲ့ပတ်သက်လို့အသေးစိတ်ကိုတော့မသိရသေးပါဘူး။မနေ့ကဆွေးနွေးပွဲမှာအပြစ်ခတ်ရဆိုင်ရေးကိစ္စကိုဦးစားပေးဆွေးနွေးကြတာဖြစ်ပြီးနောက်ပိုင်းဆွေးနွေးပွဲတွေမှာတော့ bilateral အတွက်ဦးစားပေးဆွေးနွေးကြဖို့နှစ်ဖက်သဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့နှစ်ဖက်ကိုယ်စားလှယ်တွေကပြောကြပါတယ်။အစိုးရကိုယ်စားလှယ်တွေဘက်ကတော့ NCA မှာလက်မှတ်ရေးထိုးနိုင်ဖို့အတွက်ဦးစားပေးတိုက်တွန်းကြောင်းဒါမှသာနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်သွားနိုင်လိမ့်မယ်လို့တိုက်တွန်းခဲ့ကြောင်းဦးလောင်မောင်ရွှေရဲ့ပြောပြချက်အရသိရပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့အပြည့်ရဖို့အရင်ဆုံးဆွေးနွေးပြီးနိုင်ငံရေးဆွေးနွေးပွဲတွေစီဆက်သွားမှသာငင်းငယ်လမ်းစဉ်ပုံမှုချုံးမှုနိုင်မယ်လို့ပြောကြပါတယ်။ PSLF TNLA ပလောင်ပြည်လွတ်မြောက်ရေးတပ်ဦးအဖွဲ့ကိုယ်စားလှယ်ဖြစ်မနေ့ကဆွေးနွေးပွဲတက်ရောက်ခဲ့တဲ့ TNLA ကဗိုလ်မှူးမိုင်းအင်ကျော်က
ဆွေးနွေးပွဲအရဒီလိုမျိုးဒီဆုံးဖြတ်ချက်ချနိုင်တာတော့မရှိဘူးဒါပေမဲ့ဆွေးနွေးပွဲကတော့အတူတူပေါ်ဆောင်မှာအရင်ကတော့ဒီအစိုးရဘက်ကတော့ DOC ဘောနော်ဒီမှာဘက်ကတော့ bilateral အဲမနေ့ကတော့နှစ်ဖက်လုံးကတော့ဒီ bilateral ကိစ္စပဲအာ UD မှာဆွေးနွေးလာတယ်ဒါပေမဲ့ဆက်ပြီးမှအသေးစိတ်ဆွေးနွေးရမယ့်ကိစ္စလေးဆောင်ရွက်မှုကိစ္စလည်းတော့အသေးစိတ်ဆွေးနွေးဖို့တော့လိုတယ်တွေ့ဆုံဖို့တော့လည်းလာမယ့်လအထက်မှာတော့ပြန်ပြီးတွေ့ဆုံမယ်လို့တော့နှစ်ဖက်လုံးကအကြံအဖြစ်တဘောတူတယ်တွေ့မနေရနဲ့ရက်ကတော့နှစ်ဖက်ကြည့်ကြမှာပြန်ညှိအောင်ပေါ့
မူဆယ်ဆွေးနွေးပွဲရလကအကောင်းဘက်ကိုဥတည်တယ်လို့ရခိုင်တပ်မတော်အေပြန်ကြားရေးတာဝန်ခံခိုင်သူကခကောက်ချက်ချပြောပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတပ်မတော်ဘက်ကအပြစ်ရက်ကာလလေးလတတ်မှတ်ခဲ့တာဖြစ်ပြီးမနေ့ကအပြစ်ရက်ထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်အဲဒီနောက်ဆုံးရမှာမြောက်ပိုင်းမာမိတ်လေးပွဲနဲ့မူဆယ်မြို့ဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပြီးကချင်နဲ့ရှမ်းပြည်နယ်ကတပ်မတော်ကအပြည့်ရဆဲထားတဲ့ကာလကိုနောက်ထပ်နှစ်လတတန်းတိုးလိုက်ကြောင်းမနေ့ညပိုင်းကထုတ်ပြန်လိုက်ပါတယ်တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇွန်မင်းတုံးကအခုလိုပြောပါတယ
်မူဆယ်ဆွေးနွေးပွဲမှာလည်းကျွန်တော်တို့ NPC ရထုတ်ပြန်ချက်တွေရကျွန်တော်တို့ကဒီအကျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရပါတယ်နောက်တစ်ချက်ကတော့အဲဒီမှာလည်းကျွန်တော်တို့ NC ကိုလက်မှတ်ဒီ290ဆောင်ရွက်နိုင်ဖို့အတွက်အပြည့်ရကာလဟိုပေါ့အပြည့်ရကာလကျွန်တော်တို့ဈေးလှုပ်ရှားမှုရှားဆိုင်ရင်းကာလကိုလည်းတိုးမြှင့်ပြီးတော့တောင်းဆိုထားရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့တိုးမြှင့်ပေးလိုက်ခြင်းဖြစ်တယ်
။ဒါကတော့မူဆယ်ဆွေးနွေးပွဲနဲ့ပတ်သက်လို့သုံးသက်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်သူပါ